သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
နေဦးဝေခင်ဗျာအခုလို့ကျွန်တော်တို့ SPS Radio မြန်မာပိုင်းစီစဉ်နဲ့အခုလို့ဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအနေနဲ့နေဦးဝေကဘာလုပ်လဲဆိုတာကိုသောတာရှင်နေနဲ့မိတ်ဆက်ပေးပ
ါဟုတ်ကဲ့ပါရှင်ကျွန်မနာမည်နေဦးဝေပါကျွန်မကမြန်မာနိုင်ငံမှာပေါ့နော်တရင်တောက်လုပ်ခဲ့တာ2004ခုနှစ်ခရီးကဆိုတော့ကျွန်မပေါ့နော်16နှစ်ကျော်ကြာခဲ့ပါပြီဆိုတော့အခုချိန်ဒီကျွန်မတရင်တော်တယောက်အနေနဲ့ရပ်တည်နေရပါပေါ့နော်ဆိုတော့ကျွန်မတရင်သမားတယောက်အနေနဲ့လူခွင့်ရေးပိုင်းဆိုင်ရာတွေနောက်ဒီမိုကရေစီရေးနိုင်ငံရေးပေါ့နော်နောက်စီးပွားရေးတရင်နေရာဆိုတော့ကျွန်မလိုက်ခဲ့တဲ့ဒီ16နှစ်တာအတွင်းမှာလူခွင့်ချိုးဖောက်ခံရမှုတွေရောနောက်မတန်ဆိုင်ကိစ္စတွေဒီလူသမီးရေးရာကိစ္စတွေအစားပေါ့နော်အကုန်ကျွန်တော်သတင်းတင်ပို့မှုတွေလုပ်ခဲ့ပါတယ်ရှင
်အဲ16နှစ်အတွင်းမှာမြန်မာပြည်မှာသတင်းထောက်တယောက်အနေနဲ့လုပ်ကင်ရတာအခြေအနေကဘယ်လိုရှိပါလဲ
ပြောရမယ်ဆိုရင်တော့ကျွန်တော်တို့စလုပ်ခရဲကိုကစစ်အစိုးရလက်အောက်မှာပေါ့နော်အဲဒီကစစ်အစိုးရခင်မှာကျွန်တော်တို့သတင်းတော့စလုပ်ခဲ့ရတယ်အများစုပြောနေကြတဲ့ media freedom ပေါ့နော် media လွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်ကအဲ့ဒီအချိန်ကလေးကကျမတို့ကြုံတွေ့ရတဲ့စင်ခေါ်မှုတစ်ခုဖြစ်ခဲ့တယ်ပေါ့အဲ့ဒီတော့ဆိုရင်ကျမတို့သတင်းတွေကိုရေးတဲ့အခါမှာပေါ်ပေါ်တင်တင်ရေးလို့မရဘူးသတင်းလိုက်တဲ့အခါမှာပေါ်တင်လိုက်လို့မရဘူးဆိုတော့ပေါ်တင်လိုက်လို့မရဘူးဆိုတာကဥပမာဆိုရင်ကျမရဲ့အတွေ့အကြုံရဆိုလို့ရှိရင်ကျမနာဂစ်ပေါ့နော်မြန်မာနိုင်ငံမှာအကြီးဆုံးဆိုင်ကလုန်းပေါ်တဲ့နာဂစ်သတင်းကိုကျမလိုက်ခဲ့ဘူးတယ်အဲ့ဒီတော့ကလည်းစစ်အစိုးရလက်ထက်ဖြစ်တဲ့အတွက်ကြောင့်မို့လို့သတင်းတွေကိုအမှောင်ချခဲ့တဲ့ခေတ်ပေါ့နော်အဲ့ဒီအချိန်မှာကျမတို့နိုင်ငံတကာကိုဒီမှာပြည်သူတွေဆုံးရှုံးနေပါတယ်တက်အိုးအိမ်တွေဆုံးရှုံးနေတယ်သူတွေစီမံခန့်ခွဲမှုညံ့ပါတယ်ဆိုရဟာကိုမဖော်ပြချင်တဲ့ခါမှာသတင်းတောက်တွေကိုနေရာတွေကိုသတင်းတွားယူခွင့်မပေးခဲ့ဘူးမပေးခဲ့တဲ့အတွက်ကြောင့်မို့လို့ကျမတို့သတင်းတောက်အနေနဲ့တော့မှာသတင်းတွားယူခွင့်မရပဲနဲ့ volunteer group တွေနဲ့အလှတွေလိုက်လုပ်တဲ့အချိန်မှာမှလိုက်သွားပြီးတော့အလှလိုက်လုပ်ပြီးသွားတဲ့ခါမှာအားတဲ့အချိန်မှာသတင်းပေးယူပါတော့ဒီလိုမျိုးအထိကျမတို့လုပ်ခဲ့ရတဲ့အချိန်မှာသတင်းတောက်တွေဖိရဲသွားလို့ရှိရင်ဖမ်းခဲ့တဲ့အချိန်ပေါ့နော်နောက်တစ်ခုကကျတော့ကျမတို့သတင်းတွေမှာ service စီးရေးရှိတယ် service စီးရေးရှိတဲ့အတွက်ကျမတို့သတင်းတွေကိုတို့ပုံမှန်နေရေးလို့မရဘူး။ဥပမာဆိုရင်မီးပြတ်မီးပြတ်တဲ့ကြာကျမတို့ရေးလို့မရဘူး။မီးပြတ်လို့ရှိရင်ကျမတို့ကဘာပဲရေးရလဲဆိုတော့ဖျောင်းနိုင်နေဈေးတက်တာတို့မီးစက်တီရောင်းအပ်တက်တာတို့ဒါမျိုးတွေကျမတို့သတင်းကိုတွယ်ဝပြီးရေးခဲ့ရတော့နော်။ဒါအဲ့ဒီခေတ်ကာလကလေးကကျမတို့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိန်ခေါ်မှုတွေရင်ဆိုင်ခဲ့ရတယ်ပေါ့နော်။အဲ့တော့ကျမတို့ဟိုလွန်ခဲ့တဲ့5နှစ်ပြောမှဆိုတော့10နှစ်ပေါ့။ဒါပေမဲ့10နှစ်တိုင်ငယ်5နှစ်ကလည်းဒါချီစင်ဒီမိုကရေစီပေါ့နော်အဲ့လိုပဲပြောရမလားနောက်ပြီးတော့ဒီမိုကရေစီအကြောင်းပြရမယ်ကျွန်တော်တို့တကယ်ဒီမိုကရေစီရခဲ့တဲ့ခင်မဟုတ်ဘူးပြီးခဲ့တဲ့9နှစ်မှာလည်းကျွန်တော်တို့ NLD အစိုးရတက်လာတယ်တက်လာတဲ့အချိန်မှာလည်းကျွန်တော်တို့တက်ထိုက်တင်တဲ့လောက်တော့ပေါ့နော်ရေးခွင့်ပြောခွင့်ရှိခဲ့တယ်ဒါပေမဲ့လုံးဆုံးကျမတို့တင်းလို့လက်ခွင့်ရသလားဆိုတော့မရခဲ့ဘူးပေါ့နော်ဆိုတော့ဥပမာဆိုလို့ရှိရင်ကျမတို့ဟိုအစိုးရကိုဝေဖန်လို့ရတယ်ဒါပေမဲ့ဟိုပြဿနာပါလဲဆိုတော့ကျမတို့တင်းရယူတဲ့အခါမှာတော့တင်းချက်လက်ပြည့်စုံစုံတော့မရခဲ့ဘူးနော်ပြီးခဲ့တဲ့9နှစ်မှာလည်းဆိုတော့ဒီလိုမျိုးယူတယ်ကျမတို့အကြုံတွေ့ခဲ့ရတယ်ရှိတယ်ဆိုတော့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်တော့ပိုဆိုးတယ်ပေါ့နော်ကျမတို့စစ်အာဏာသိမ်းကာလကိုပြန်ပြီးတော့ရောက်သွားတယ်ရောက်သွားတဲ့အခါမှာမီဒီယာတွေကိုဟိုနှိကွတ်တယ်ပေါ့နော်ပြောမယ်ဆိုလို့ရှိရင်မီဒီယာတွေကိုတရားစွဲတယ်နောက်သတင်းတော်တွေကိုလိုက်ဖမ်းဆီးတယ်သတင်းတော်တွေကိုတရားစွဲတာရှိတဲ့တဲ့ကြောင့်သတင်းတော်မှာကျမတို့လွတ်လွတ်လပ်လပ်ယူခွင့်မရှိတဲ့အနေအထားကိုပြန်ပြီးတော့ရောက်သွားတယ်ပေါ့နော်ဆိုတော့ပြောမယ်ဆိုတော့ကျမတို့သတင်းတော်ကာလတစ်ချက်လုံးကသတင်းလွတ်လပ်ခွင့်နဲ့အများနဲ့နှပန်းလုံးနေရတဲ့ကာလလို့ကျမတို့ပြောလို့ရပါတယ်ရှင်
အဲ့တော့နေဦးဝေအနေနဲ့ဒီလိုခက်ခဲတဲ့လုပ်ငန်းတစ်ခုပေါ့လေသတင်းထောက်ဆိုအန်ရဲတဲ့ရှိရခက်လက်ခက်ခဲတယ်ဒါမျိုးအလုပ်ကိုလုပ်ဖို့ဘလို့ကြောင့်ရွေးချယ်တာပါလဲအရင်တည်းကစိတ်ဝင်စားတာလားဘလို့ကြောင့်ရွေးချယ်တာပါလဲ
အဲပြောရမယ်ဆိုရင်ကျွန်မကဒီသတင်းထောက်မလုပ်ခင်မှာကျွန်မအစိုးရရုံးကြီးမှာကျွန်မလုပ်ခဲ့ဘူးရပါတော့ပထမဆုံးကျွန်မလုပ်တာကဒီကျွန်မ channel ဆောင်ဝတ်ဖြည့်ပြီးကလေးကဆင်ရောက်ကြီးဌာနမှာကျွန်မလုပ်လုပ်တယ်အဲပြီးသွားတဲ့အခါမှာကျွန်မဘွဲရတဲ့အခါမှာဟိုဘာလို့ကျမတို့အမျိုးအတိုင်းဝိုင်းကအစိုးရဝန်ထမ်းတွေများတယ်များတော့သူတို့ကအစိုးရဝန်ထမ်းလှုပ်နေတယ်အဲ့တော့ကျမတို့ဘွဲရတဲ့အခါမှာကျမတို့ကျမရဲ့ parking ကမီးတော့မြန်မာတရင်းစာတိုင်မှာတွင်းပေးခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီမှာဆိုရင်လည်းကျမပထမဆုံးစပြင်အနေနဲ့လုပ်ရတယ်ဒါလည်းအစိုးရဝန်ထမ်းပဲဒါပေမဲ့အဲ့ဒီမှာဘာဖြစ်သွားလဲဆိုတော့ကျမရဲ့လမ်းကြောင်းကိုရောက်သွားခြင်းတဲ့အခါမှာပေါ့နော်အဲ့ဒီမှာရှိတဲ့ဒီစာရီမှုချုပ်ပေါ့နော်စာရီမှုချုပ်ကကျမကိုတင်းတန်းတစ်ခုပေးတက်လိုက်တယ်အဲ့တင်းတန်းဘာတင်းတန်းလဲဆိုတော့ဒီအခြေခံပညာသတင်းစာတင်တယ်ပေါ့နော်ဒါပေမဲ့အဲ့ဒါလည်းအစိုးရဝန်ကြီးဌာနတွေပဲပေးတာအစိုးရအဖွဲ့အစည်းလူတွေပေးတာနောက်တချို့ကျန်းကျင်တဲ့ပညာရှင်တချို့တော့လာတယ်ပေါ့နော်ဆိုတော့စာရေးဆရာကြီးတွေလာတယ်သတင်းစာဆရာကြီးတွေဒါပေးတယ်ပေါ့နော်အဲ့ဒီအချိန်မှာကျမတို့တကယ်တမ်းသတင်းစာထုတ်ရတယ်ထုတ်ရတာ အပြင်ထွက်ပြီးတော့ကျမတို့တည်င်းနေလိုက်ရတယ်ကြော်ညာကြီးကောက်ရတယ်ပေါ့နော်ဒါကတော့အစိုးရဝန်ထမ်းတွေကျမတို့လုပ်ရတဲ့ဟာမျိုးပေါ့အဲ့တော့လုပ်ရတဲ့အခါမှာအဲ့ဒီချိန်မှာကျမအစိုးရဒီဝန်ထမ်းမှာတော့ဒီလိုမျိုးအပြင်ထွက်ပြီးတည်င်းလိုက်ရတဲ့အခါမှာကျမသဘောကျသွားတဲ့အခါမှာဟုတ်ပြီကျမတို့ public channel တွေပေါ့နော်အဲ့ဒီချိန်ကကျမတို့ public channel တွေပဲရှိတယ်ဟိုတည်င်းစာတွေမရှိသေးဘူးပေါ့နော် public တည်င်းစာတွေထုတ်ဝေမရသေးတဲ့အခါအဲ့တော့အဲ့ဒီခါဆိုရင်ပို့ပြီးတော့စိတ်ဝင်စားကြကောင်းမလားဆိုပြီးတော့ကျမစဉ်းစားမိတယ်ပေါ့နော်အဲ့ဒီချိန်မှာကျမပို့ပြီးစိတ်ဝင်စားလာတယ်အဲ့တော့ဒီနေ့တော့လုတ်ချင်တယ်အဲ့ဒီမှာကျမဟိုပုဂ္ဂလိက channel တခုကျမရှောက်ခဲ့တယ်ပေါ့နော်ကုမူရာ channel ကိုကျမရှောက်ခဲ့တယ်ရှောက်တဲ့အခါမှာပဲကျမအလုပ်ရတယ်ပေါ့နော်လုပ်ရတော့အဲ့ဒီကနေစလိုက်တယ်ကျမရဲ့ဒီနေ့တော့ဘဝကနေ့တိုင်းနေ့တိုင်းဟိုကျမတို့ interview တွေလုပ်ရတယ်လုပ်တဲ့အခါတိုင်းမှာကျမတို့စာအုပ်တော့ကိုဖတ်နေရတယ်လို့ပဲဘူးတက်အစ်စ်တီတိုးပွားလာတယ်ပေါ့နော်အဲ့တော့တစ်ပတ်တစ်ပတ်ကျမတို့ channel deadline ရောက်ဖို့ဆိုတာအချိန်ဘယ်လိုကုန်သွားမှမသိဘူးအဲ့တော့အချိန်ကာလပဲကျမတို့တန်ဖိုးရှိတယ်ဒီတိုင်းဘုသူတ္တရရနေတဲ့အတွက်ကြောင့်မလို့ကျမတင်းတော့ဘောကကျမမျက်နှာသွားတာပေါ့နော်အဲ့ခရေကကျမဟိုတင်းတော့ကိုဆက်လုပ်လာတာဒီနေ့ဒီချိန်အထိကျမတင်းမဘောကနဲ့ရက်တည်လာတာပေါ့ဆိုတော့နောက်တစ်ခုကကျမတို့ကတင်းမဆိုတာဟိုလူတိုင်းနဲ့ကျမတို့ဒဲလူစကားပြောခွင့်ရှိတယ်ပေါ့နော်ဆိုတော့ကျမတို့ဒီနိုင်ငံမှာမှုလို့တာပေါ့နော်တခြားနိုင်ငံမှာဆိုကျမတို့တမရနဲ့လည်းဒဲလူစကားပြောခွင့်ရှိတယ်ကျမတို့ပြီးခဲ့တဲ့အဲဒီ NLD အစိုးရတက်ထမှာဆိုရင်လည်းကျမတို့နိုင်ငံတော်တမရဘို့တောင်းဆန်းစုကြည်နဲ့စကားပြောခြင်းနဲ့တည်းရပြောခွင့်ရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကိုကျမဟိုဒီလိုခန့်ခန့်နာမျိုးကိုလည်းကျမသဘောကျတယ်အဲ့ဒီလိုမျိုးကျမတို့ပြောပြီးတော့ပြည်သူတွေကိုတည်င်းချက်လက်ပြန်ပို့ပြီးတဲ့ဟာမျိုးကျမစိတ်ဝင်စားတဲ့အတွက်ကြောင့်မို့လို့ဒီနောက်ကိုကျမဆက်လျှောက်ခဲ့တာပေါ့နော
်ဟုတ်ကဲ့နေဦးဝေအနေနဲ့ဒီမြန်မာပြည်ကခုနပြောတဲ့ဒီသတင်းစာတိုက်ကကိုပေးတဲ့သင်တန်းတစ်ခုပဲတက်ခဲ့တာပါလားတခြားဘာသင်တန်းတွေတက်ခဲ့လဲတခြားနိုင်ငံတွေဝေသွားခဲ့ပါလား
ဟုတ်ကဲ့ရှင်ဒါပထမအဦးဆုံးကျမတို့တင်းနာတိုက်ကတင်းနာကတော့ပထမအဦးဆုံးတင်းနာပေါ့နော်ကျမပုဂ္ဂလိက channel ကိုရောက်သွားတဲ့အချိန်မှာတင်းနာနေအများကြီးတက်ခဲ့ရပါတယ်ဆိုတော့ပထမအဦးဆုံးတော့ကျမနာမည်ရတက်ခဲ့တာက American Center မှာပေါ့နော် Visit Journalist နောက်ပြီးကျမတို့ Feature Writing ပေါ့နော်တင်းဆောင်မရေးသားနေဒါမျိုးတင်းနာကိုကျမစတက်ခဲ့တာအဲ့မတက်ခင်တော့ကလည်းကျမအဲ့ခေတ်တော့တင်းနာဆိုတာတက်ချင်နိုင်တယ်လို့မရဘူးပေါ့နော်ဟိုလူကိုဆိုလို့ရှိရင်လည်းရွေးချယ်ရွေးပြီးတော့မှအဲ့ဒါချုပ်ကဘသူတက်ဆိုပြီးတော့ရွေးပြီးတော့မှတို့ကလည်းတက်သူပဲသွားရတယ်ပေါ့နော်ကျမတို့တက်ချင်တယ်ရှောက်ချင်တယ်ရှောက်လို့မရဘူးနောက်တစ်ခုကအဲ့အချိန်ကကျမတို့စေစိုးရလက်အောက်ဖြစ်တဲ့အတွက်ကြောင့်မလို့တန်ယုံတို့ခုနအမေရိကန်စင်တာတို့သွားလို့ရှင်တော့စောက်ကြည့်ခဲ့ရတယ်ပေါ့နော်အဲ့ဒီနားမှာဟိုကျမတို့အခုပြောနေတဲ့ SP ပေါ့နော်ဒရင်းပီအဖွဲ့ကြီးရှိတယ်သူတို့ကစောင့်ကြည့်ရဘသူတွေလာတယ်တပ်ပုံတွေညှိထားတယ်ဒါမျိုးတွေဖြစ်တဲ့အတွက်ကျမတို့ကတော့ကျမစိတ်ထဲမှာဟိုဘာသာကျမခုနပြောလို့ကျမတို့တိုင်းဝမ်းရအစိုးရဝင်နေရတဲ့အတွက်ကြောင့်မလို့ငါသွားလို့ရှင်ဒီလိုတွေထိကြင်မလားပေါ့နော်ဟိုကိုအတက်တုံတုံကြီးထက်ကျမတခြားသူတွေကိုပို့ပြီးကြည့်တတ်တဲ့အခြေကျမမှရှိတယ်ပေါ့နော်အဲ့တော့သူတို့တွေကထိကြင်မလားဆိုရယ်စဉ်းနေကျမစိုးရင်နဲ့စဉ်းနေတော့စတော့ကျွန်တော်သင်္ကန်းတက်ဖို့ဆိုလို့ရှိရင်အဲ့ဒါကျုပ်ကယူရင်တော့ကျမငင်းနေတာမျိုးရှိတယ်ဒါပေမဲ့နောက်ပိုင်းကျတော့ပို့ပြီးလိုက်တာတင်ယူတင်လာတယ်တင်ယူတင်လာတဲ့အခါမှာကျမရင်းဆုံပြီးကျမတွားတယ်တက်တယ်ပေါ့နော်အဲ့အမျိုးတွေကျမတို့ပထမဆုံးဆိုရင်ကျမတို့အမေရိကန်စင်တာမှာသင်္ကန်းတက်တယ်အဲနောက်ပြီးတော့နောက်တစ်ဆင့်ကျတော့ကျမဟိုပထမအဆုံးမလို့ထပ်ပြီးတော့နိုင်ငံများခီးစင်ပေါ့နော်ထိုင်းကိုကျမတင်တန်းတက်ခွင့်ရတယ်အဲ့ဒါလေဒီအိဒါကျုပ်ကလွှတ်ရင်တော့မှကျမတို့ဟိုသွားခွင့်ရတဲ့ဟာမျိုးမဟုတ်ဘူးအင်တာဗျူးထပ်ဖြေရတယ်ပေါ့နော်ဥမာအင်္ဂလိပ်လိုတင်မှာဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံသားတွေလာပြီးတော့အင်တာဗျူးလာလုပ်တယ်အဲ့ဒီမှာကျမတို့အိဒါကြီးနဲ့ကျမအိမ်မှာတတိယောက်ဘဝပဲရှိတယ်ကျမတို့စီကအိဒါကြီးနဲ့ပြိုင်ပြီးတော့၅ယောက်လောက်ပေါ့နော်အင်တာဗျူးကျမတို့ဖြေရတယ်ဖြေပြီးတော့မှအဲ့ဒီထဲမှာကျမအရွေးခံရပြီးတော့တယောက်တည်းအရွေးခံရပြီးတော့ကျမသွားရတယ်ဆိုတော့အဲ့ထိုင်းမှာလည်းကျမတို့တက်လာတယ်နော်ပေါ့နော်အဲ့တင်ရလေကျမတို့တင်းဆောင်မာတွေကြီးတာတွေပါတယ်ဖြီးထဲမှာတွားပြီးတော့ဟိုတင်းလိုက်ရတာတွေပါတယ်ဆိုတော့တခြားအဲ့တော့ကျမတို့မဲခေါင်မြေဝမ်းဒေတာဒီဒေတာနိုင်ငံတွေနဲ့အတူတက်ရတာပေါ့ဥပမာ BNN ပါတယ်ဖိလစ်ပင်းပါတယ်ကမ္ဘောဒီးယားပါတယ်လာအိုပါတယ်ပေါ့နော်ထိုင်းလည်းပါတယ်အဲ့လိုမျိုးနဲ့ကျမတို့ဟိုတက်ရတဲ့ IMF လို့ကျမတို့ခေါ်ရပေါ့နော်အဲ့ဒီတင်းန်းကိုကျမတလတိတိတက်ခွင့်ရတယ်ဆိုတော့အဲ့တော့အဲ့ဒီဟာကြီးကအစစ်စစ်ကျမကိုဟိုတွန်းအားဖြစ်စေတယ်ပေါ့နော်ဆိုတော့အဲ့တော့အဲ့ဒီကနေတင်းမှာကျမတခြားဒီတင်းနာဘွားမှာဒီ European နိုင်ငံတွေဖြစ်တဲ့ဒီဂျာမနီတို့ဘာလို့ထိပါသွားပြီးတော့ဒီ election reporting တို့เนาะဒီတင်းဒီပင်နန်းမျိုးတွေကျွန်မတက်ခွင့်ရခဲ့တယ်အဲနောက်ပြီးတော့ကျွန်မ American မှာ fellowship ပေါ့เนาะအဲ့လိုပုံစံမျိုးတွေ US မှာအထိကျွန်မသွားပြီးတော့လေ့လာပင်ရခဲ့တယ်ပေါ့เนาะဆိုတော့ဒီ journalism ဘွားနဲ့ကျွန်မတင်းနန်းတွေအများကြီးတက်ခဲ့ရတယ်ပြည်ရင်းမှာလည်းအများကြီးတက်ခဲ့တယ်ဒီပြပမှာလည်းအဲ့လိုမျိုးသွားတက်ခဲ့ရှိရပေါ့เนาะအဲ့လိုမျိုးနဲ့ကျွန်မဟိုလေ့လာတင်
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်။
ာမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ